ဒီစင်းနေပွဲမှာအမေရိကန်အစိုးရအနေနဲ့မြန်မာစစ်တပ်ပေါ်ပုံမှုပြင်းထန်ထိရောက်တဲ့အရေးယူပိတ်ဆို့မှုတွေနဲ့အတူကမ္ဘာလုံးဆိုင်ရာလက်နက်ရောင်းချမှုပိတ်ဆို့အရေးယူရေးကိုဥဆောင်ဖို့အဓိကဆွေးနွေးခဲ့ကြကြောင်းကိုယ်တိုင်ပါဝင်ခဲ့သူတဦးဖြစ်တဲ့ Women's Peace Network ကိုတည်ထောင်သူလည်းဖြစ်ညွှန်ကြားရေးမှုလည်းဖြစ်တဲ့မတ်ဝေဝေနုက VOA ကိုခုလိုပြောပါတယ
်။ဟုတ်ပါတယ်။ဒီစီးပွားရေးအရေးယူပိတ်ဆို့မှုပြီးတော့ Global Arms Embargo လို့ခေါ်တဲ့လက်နက်ပိတ်ဆို့မှုနောက်တစ်ခါတဲ့တဲ့စကောင်းဆောင်လေးကိုအေးအေးမှုရာစုကြောင်းရအေးအေးမှုစတာတွေကိုဆွေးနွေးဖြစ်ပါတယ်ဒါပေမဲ့အဓိကဆွေးနွေးပွဲတစ်ခုလုံးရဲ့အဓိကဆွေးနွေးချက်တွေကတော့ဒီစီးပွားရေးပိတ်ဆို့မှုကိုအခြေခံပါတယ်ရှင
်ဒီစီးပွားရေးပိတ်ဆို့မှုဆိုတဲ့အပိုင်းမှာပေါ့နော်အမေရိကန်အစိုးရဘက်ကတော့ပြီးခဲ့တဲ့ဒီလအစောပိုင်းမှာလည်းနောက်ထပ်ကုမ္ပဏီ၄ခုပေါ့နော်စစ်တပ်နဲ့ဆက်သွယ်လုပ်ကိုင်နေတဲ့ဒီချင်းမီဒီမိုင်းတထုလုပ်ငန်းဒီကုမ္ပဏီ၄ခုရောနောက်ထပ်လူပုဂ္ဂိုလ်22ဦးရောသူတို့ထပ်အရေးယူမှုတွေလုပ်တယ်ဒါတွေကဟိုထိရောက်မှုမရှိဘူးဆိုတော့သဘောမျိုးလားရှင
်ခုလောက်တဲ့အရေးယူပိတ်ဆို့မှုတွေလုပ်တဲ့ဟာတွေကကျွန်တော်တို့ဟိုထိရောက်မှုရှိရဆိုတော့ဘက်ကနေပြီးတော့ကျွန်တော်တို့ဆင်းရဲသွားတာဖြစ်ပါတယ်ဒီထက်တိုးချက်ပြီးတော့ဒီစစ်ကောင်းဆောင်တွေနဲ့စစ်ကောင်းဆောင်တွေကိုအပိတ်နေတဲ့လူတွေကိုပါကျွန်တော်တို့အရေးယူပိတ်ဆို့ဖို့ဆိုတော့အကြောင်းချက်ပါပါတယ်နောက်တစ်ခါဒီ sector light ပေါ့နော်ဟိုအရေးယူပိတ်ဆို့မှုတွေနောက်စစ်တပ်ရဲ့ဝင်ရီတွေကိုအရေးယူပိတ်ဆို့မှုတွေအသေးစိတ်တွေလည်းကျွန်တော်တို့ဆွေးနွေးဖြစ်ပါတယ်ရှင်ဟုတ
်တကယ်ဟိုထိထိရောက်ရောက်လုပ်မယ်ဆိုရင်တစ်ချက်ထောက်ပြနေတာကလေအရင်နဲ့တဲ့သဘာဝတန်ွေလုပ်ငန်းဒါကိုလည်းပိတ်ဆို့ဖို့ဆိုတဲ့အပိုင်းမှာအခုတည်းဒီ American ဆိုရဘက်ကဟိုလှုပ်လာတဲ့အပိုင်းလည်းမရှိသေးတော့ဆိုတော့ဒီညာနဲ့ပတ်သက်လို့ဆွေးနွေးတာမျိုးတော့ရှိပါလားရှင်
ဟုတ်ပါရဲ့အမဒီနေ့အဓိကကျွန်တော်တို့တိုက်ခိုက်ကြုံတုံဆွေးနွေးဖြစ်တာကရင်းနယ်နဲ့ဆိုင်ရင်ဝန်ကြီးဌာနဒီကုန်အောက်ကနေပြီးတော့စစ်တပ်ဆိုင်ရာစစ်တပ်ကနေပြီးတော့ပိုင်ဆိုင်တဲ့ကုမ္ပဏီတွေကိုကျွန်တော်တို့ပိတ်ဆို့အရေးယူဖို့ဆိုရဲဟာကိုလည်းတွန်းအားပေးပြီးတော့ဆွေးနွေးဖြစ်ပါတယ်
ဒီ Heritage Foundation ကနေကြီးမှုတဲ့မြန်မာနိုင်ငံမှာဆရာနာတိမ့်မှုအပေါ်အမေရိကန်ရဲ့တုံ့ပြန်မှုအရှိန်အဟုန်တိုးမြင့်ဖို့ဆိုတဲ့ online ဆွေးနွေးပွဲမှာမဝေဝေနုနဲ့အတူ HRW အာရှရေးရာညွှန်ကြားရေးမှူး John Sitton Uprights International က Marco Simons နဲ့မြမအရေးမှာနှစ်ပေါင်းများစွာလှုပ်ရှားနေသူ Mike Mitchell တို့အဓိကပါဝင်ဆွေးနွေးခဲ့ကြပါတယ်။ပြီးခဲ့တဲ့လတွေအတွင်း American ရေးနယ်ကုမ္ပဏီကြီးဖြစ်တဲ့ Chevron ကနေသူနဲ့ဖက်ဆက်လုပ်ကိုင်နေတဲ့မြမရေးနယ်နဲ့တဘာဝဓာတ်ငွေလုပ်ငန်းကိုပိတ်ဆို့အရေးယူတာတွေမလုပ်နိုင်ရေးဝါရှင်တန်ဒီစီကနာမည်ကြီးလော်ဘီအကျိုးဆောင်ဖွဲ့တစ်ခုကိုငှားရမ်းပြီးအမေရိကန်အစိုးရနဲ့လွှတ်တော်မှာလိုက်လံတွေ့ဆုံနေတယ်လို့ New York Times သတင်းစာမှာဖော်ပြခဲ့ပါတယ်ရှင်